ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေလူစွမ်းကောင်းကြီးများအထက်ကချန်ရှင်ဆိုတဲ့ပုံကိုတူရဲ့အကြောင်းကိုပြောပြချင်ပါတယ်ရှမသက်ခရင်ခန်းကြီး25အငယ်40မှာမင်းကြီးကငါအမှန်ဆိုသည်ကတင်တို့သည်ဤသူဒီဟုသောငါညီတို့တွင်အငယ်ဆုံးသောသူတယောက်အားပြုကြသမျှတို့ကိုငါအားပြုကြပြီဟုပြန်၍မိန့်တော်မူတည်း
ခင်မင်းဆုံးသောတငယ်ချင်းတွင်စွပင်လုံးထားရဲ့ကြပြီတမောအောင်တဲကနှလုံးသားတွင်စီးမြားချထားကြပြီမြင်နိုင်တော့တဲ့လူတွေကြမှာမုန်းချလောင်ပိတ်လို့လောင်အိမ်နဲ့ကဝါလီအောင်ငင်းနေရောပြီအကျဉ်တော်တရားများလီမပြောင်းခွေဝေါ်ကန်တမဆူလို့ရဲ့ထင်ချုံရတဲ့မြင်ရည်စက်တွေခံချောင်းသွန်လူနေပြီရောင်ွယ်ပြောင်းလို့နေဝင်လမ်းမမြင်အာအေးမဲ့ခဲ့ပြီအကျဉ်းနာမှုများရောတော့ပြူတော့ဥပြာမျက်ရှိဘယ်သူပေးမှလဲမြစ်သားချောင်းစိုးပြေခံဝါလေစနာမူလေးသေးလည်းပါနေသိမ့်ပေးပါအိုးနာချင်ကြီးမြူအောင်လို့သာဝိဒနာရီချတဲ့ကငယ်ဆုံးသောသူအားပေးများမိသားများ
လောကကြီးထဲမှာရှိတဲ့သူတော်စင်အစ်စ်အမန်များဟာမကြော်ကြားသောသူကျင်ညာခြင်းမခံရသောသူသူတို့စိတ်ချင်းမြင့်ခြင်းကိုမခံရတော့သူများဖြစ်ကြပါလေသူတို့ရဲ့အတ္တာမှာမထင်ရှားတဲ့သူအတိအမှတ်ပြုခြင်းမခံရတဲ့သူဖော်ထုတ်ခြင်းကိုမခံရတဲ့သူများအဖြစ်သူတို့ဟာအသက်ရှင်ခဲ့ကြရပါတယ်ထိုသူများအထဲမှာ1900ခုနှစ်အတွင်းဘောက်စာပုံကံမှုလို့ခေါ်တဲ့နိုင်ငံသားတို့ကိုစန့်ကျင်ပုံကံရာမှာအသက်ခံရတဲ့တရုတ်ညီကိုတယောက်ပါဝင်ခဲ့ပါတယ်မန်ချူရီးယားမှာနေထိုင်တဲ့Presbyterian သာသနာပြုဆရာတစ်ပါးဖြစ်သူ Roslyn Gofor ကဒီပုဂ္ဂိုလ်ရဲ့အကြောင်းကိုမရေခဲ့ဘူးဆိုရင်သူဟာသူတော်စင်အမှန်တူဖြစ်ကြောင်းကိုကျမတို့သိရှိကြရမှာမဟုတ်ပါဘူး။ချန်ရှင်းဟာပညာအရေးအချင်းမရှိခဲ့ပါဘူး။သူဟာပြင်းထန်တဲ့စိတ်တဘောရှိသူဖြစ်ပါတယ်။သူပြောင်းလဲခဲ့တဲ့1886ခုနှစ်မှသေတဲ့အထိသူ့ရဲ့အကြောင်းကိုအနည်းငယ်သာသိရှိကြရပါတယ်။သူရဲ့အကြောင်းအရာကိုအစပြုတဲ့အခါမှာချန်ဟာမျက်စိကန်းပြီးအသက်36နှစ်ရှိကစွန့်ပယ်ခြင်းကိုခံရသောသူအလွန်အကျွံတောက်စားမူရတဲ့သူသူ့ကိုယ်ကိုမှအပအခြားသူတွေကိုဂရုမစိုက်တဲ့သူဖြစ်ကြောင်းဖော်ပြထားတာကိုတွေ့ရပါတယ်။မျက်စိကန်းသူချန်ဟာသူ့ကိုကုသပေးနိုင်မဲ့နိုင်ငံသားသားဆရာဝန်များနေထိုင်တဲ့နေရာဟာသူနေရက်ကနေတောင်ဘက်မိုင်120မှာနေထိုင်ကြောင်းကိုကြားသိတဲ့အခါအဲ့ဒီခရီးရှည်ကိုသူကထွက်ခွာလာခဲ့ပါတယ်။လမ်းခရီးမှာခိုးခိုးရမဲ့ဒီမျက်မမြင်ပုံကိုကြီးဟာရိုက်နှက်ခြင်းနဲ့ပစ္စည်းများလူယူခြင်းကိုသူဟာခံခဲ့ရတယ်တဲ့။နောက်ဆုံးဆေးရုံကိုရောက်လာတဲ့အချိန်မှာတော့သူဟာညစ်ပတ်ပေးရပြီးဒုက္ခရောက်နေတဲ့ဝေဒနာရှင်တဦးအဖြစ်တွေ့မြင်ကြရပါတယ်။သူဆေးရုံကိုရောက်ရှိလာတဲ့အခါကလေးမရှိဘူးလို့ပြောတဲ့အခါမှာသူထွက်သွားဖို့ရန်ပဲရှိပါတော့တယ်။သူ့မှာသွားစရာနေရာမရှိတဲ့အတွက်ကြောင့်ဆေးရုံဝင်တကားဝကိုသွားပြီးအဲ့ဒီနေရာမှာပဲအိပ်ပျော်သွားပါတယ်။ညာဆောက်ကသူ့ရဲ့ဆင်းရဲဒုက္ခနဲ့ငတ်ပြတ်မှုခံနေရတာကိုတွေ့တဲ့အခါမှာအလွန်ပဲစိတ်ထိခိုက်ပြီးတော့မှသူ့ကိုကယ်တင်ခဲ့ပါတယ်။ဖျားသခင်ရဲ့လက်တော်ဟာသူ့ကိုအမှန်တကယ်ပဲတို့ထိပ်ပြီးတနာတဲ့အတွက်ကြောင့်ဆေးရုံအုပ်ကြီးဒေါက်တာခရစ်စတီထံကိုသွားပြီးတော့မှဒီတကားဆောက်ကမျက်မမြင်ချမ်းအတွက်ဂရင်စီစဉ်ပေးဖို့အခွင့်တောင်းတဲ့အခါမှာရရှိသွားခဲ့ပါတယ်။ ချန်ဟာဆေးရုံမှာတလကြောင်နေပြီးမျက်စိအနှဲငယ်မြင်လာရတယ်။အဒီနောက်သူ့ရဲ့အမင်းအာယုံပြန်လဲရရှိစေဖို့ဒေသခံတရုတ်လူမျိုးဆေးစရာတူကယောဂါပျောက်ကင်းစေရန်အခုထုံးဖြင့်မျက်ဆံကိုထိုးတဲ့အခါမှာချန်ဟာလုံလုံလလလမျက်စိကန်းသွားခဲ့ပါတယ်။ဘလို့ပဲဖြစ်စေဆေးရုံမှာချန်ဟာဧဝံဂေလိတရားကိုကြားပြီးသူဟာအပြစ်သားတစ်ယောက်ဖြစ်တယ်ဆိုတာကိုသဘောပေါက်သွားခဲ့ပါတယ်။သူဟာအမှန်တကယ်ပြောင်းလဲလာတဲ့သူတစ်ယောက်ဖြစ်လာခဲ့ပါတော့တယ်။ချန်ဟာနှစ်ချင်းခံဖို့ရန်တောင်းဆိုတဲ့အခါသာသနာပြုလုပ်ငန်းကိုကြီးကြပ်သူဂျိမ်းစ်ဝက်စတာကသူဟာအစင်းသစ်မဖြစ်သေးကြောင်းပြောတဲ့အခါစိတ်ထဲမှာခံစားပြီးအချိန်တန်တဲ့အခါသူ့အိမ်ကိုလာရောက်လဲပတ်မယ်ဖြစ်ကြောင်းဂရိပေးခဲ့ပါတယ်။ချန်ဟာစိတ်မကောင်းစွာနဲ့ဝေစာအချို့နဲ့အတူခရိယန်ဘာသာအကြောင်းရေးထားတဲ့စာအချို့တို့ကိုယူပြီးမိမိရဲ့နေရဲဇာတိမြို့ကိုပြန်သွားခဲ့ပါတယ်။အဲ့ဒီနေရာမှာအင်းဝင်ကလေးလုပ်ငန်းကိုသူဟာအစပြုပါတော့တယ်။သို့တော်လည်းပဲချန်ဟာအတိတ်ကအမဲရိတ်ကြီးရှိနေတဲ့အတွက်ကြောင့်သူ့ကိုယုံကြည်သူမရှိခဲ့ပါဘူး။ဂျိမ်းဝက်စတာကနောက်ဆုံးအဲ့ဒီနေရာကိုရောက်သွားတဲ့အခါမှာလူနည်းတော်လဲရှင်တန်နေတဲ့ယုံကြည်သူလူတစုကိုတွေ့တဲ့အခါမှာထိုသူအားလုံးတို့ဟာနှစ်ချင်းခံလို့ကြတယ်။အသင်းတော်တစ်ပါးမွေးဖွားတန့်စင်ခဲ့ပြီဖြစ်ပါတယ်။အဲ့ဒီအသင်းတော်မှာမျက်စိကန်းသူဤပြောင်းလဲသောအသက်တာအဖြစ်ယေရှုကိုနားလဲသိရှိလာကြတဲ့သူများဖြစ်ကြပါတယ်။1900ခုနှစ်မှာခရစ်ယာန်များကိုမုန်တီးခြင်းကြီးထွားလာတဲ့အခါမှာခရစ်ယာန်များကိုညှဉ်းပန်းနှိပ်စက်မှုတွေပေါ်ပေါက်လာခဲ့ပါတယ်။အထူးသဖြင့်နိုင်ငံခြားသားများကိုညှဉ်းဆဲကြတယ်။ခရစ်ယာန်များဟာအချုပ်ကျခံကြရတဲ့အခါချန်ဟာသူတို့ကိုလွတ်မြောက်စေဖို့ရန်အတွက်မိမိကိုယ်ကိုပေးအပ်ရန်သဘောတူခဲ့ပါတယ်။သူတို့ဟာခရစ်ယာန်ခေါင်းဆောင်များကိုတတ်ကြပါကခရစ်ယာန်ဘာသာကြီးထွားမှုကိုအဆုံးသတ်မယ်လို့ယူဆတဲ့အတွက်ကြောင့်1900ခုနှစ်ဇူလိုင်လ22ရက်နေ့မှာချန်ကိုတရိတ်ဆန်များကိုတည်ဆောင်တဲ့လဲတစည်းနဲ့စီးစေပြီးမြို့လမ်းမကြီးတစ်လျှောက်မှာမှောင်းနှင်ကြတယ်။သူဟာခေါင်းဖြတ်ခြင်းဖြင့်အသက်ခံရမယ့်နေရာကိုသွားနေစဉ်မှာကျွန်ုပ်တို့အနေနဲ့ကလေးတစ်ချင်းဟုယူဆလေရှိကြတဲ့ယေရှုငါကိုချစ်ပေ၏ကျမ်းစာအားဖြင့်သိရသည်ဆိုတဲ့တခြင်းလေးကိုသိဆိုသွားခဲ့တယ်ဆိုတာကိုတွေ့ရပါတယ်။သူဟာကောင်းကင်ဘုံရှင်အဖာကျွန်ုပ်၏ဝိညာဉ်ကိုရုပ်သိမ်းတော်မူပါလို့အော်ဟစ်နေစဉ်လူသက်သမားတို့ရဲ့ဓာဟာသူ့ရဲ့လယ်ပင်ကိုပိုင်းဖြတ်လိုက်ကြပါတယ်။မျက်မမြင်ကြီးချန်ဟာလည်းကောင်းကင်ဘုံမှာဖျားသခင်ရဲ့သားအနေနဲ့မျက်စိပြန်လည်မြင်တွေ့ခွင့်ရမယ်ဖြစ်တယ်ဆိုတာကိုတွေ့မြင်ခံစားရပါတယ်။ပြောင်းလဲသောသူရဲ့အသက်တာဟာသူရဲ့တရားဟောချက်ဖြစ်တယ်။အမှန်တကယ်ကြီးမြတ်သောသူတော်စင်များဖြစ်ပြီးကောင်းကင်မှာတည်သက်အခန်းကိုအမှန်တကယ်အပိုင်ရရှိမဲ့သူတို့မှာမည်သူမှမသိအတိမတ်ပြုခြင်းကိုမခံရတဲ့သူချီးမွမ်းခြင်းကိုမခံရသောသူများဖြစ်ကြပါတယ်။ထိုသူတို့ဟာသူတို့ရဲ့စကားထက်သူတို့ရဲ့အသက်တာများအားဖြင့်ယေရှုရဲ့မေတ္တာတော်ကိုထင်ဟပ်စေသောသူများဖြစ်ကြပါတယ်။ဤသူတို့ဟာသူတော်စင်အမှန်များပင်ဖြစ်ကြပါတယ်။သခင်ဖျားအတွက်တကိုးနဲ့အပြည့်ဝဆုံးသောတတ်တည်အချို့တို့မှာအတ္တတံအဖြစ်တရားဟောချက်ဖြင့်လာသောသူများထံမှလာခြင်းဖြစ်ကြောင်းတွေ့ရပါတယ်။ဒီနေ့သခင်ယေရှုခရစ်တော်ဖျားကိုကျမတို့ရဲ့ကယ်တင်ပိုင်ရှင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အတ္တတံမှာအဖို့တန်ဆုံးသောအရာကိုရရှိမှာဖြစ်ကြောင်းဖော်ပြပါရစေ။
ချင်းလေးတစ်ခုစီလူတိုင်းမှရှိတယ်ဒါဟာလေးပြားမြပေးတဲ့ဆူလတ်ပဲဒီဆူလတ်လေးကိုမြင်တဲ့မြောက်သားရဲ့တော့ချင်းပြားလေးစီရင်ခြင်းကိုခံရမယ်ဟိုမရဲ့ချင်းလေးတွေပြားအတွက်တော့ကချင်းလေးဆိုတဲ့တဲ့သူကတော့ချီးမွမ်းစကားလေးပြောတော့သူတွေပြားအတွက်မှုဆောင်ကိုယ်တော့ฉันจะไปเมกองโนยามาเบบี้ซอโนยามาลงยินพยาเชเพยอยู่เต็มเลยกูว่าเยชิลลี่ด้วยพยาตัวต้องการชิลลี่ซอดาเตดูกองโนจีมัวสกาเลเปียวกองดูรีพยาตัวมูซอนโคโรเนดูพอโนเวซายเยกองโนยามาเบบี้กองโนยามาฉันจะไปไหม